မြန်မာနိုင်ငံတဝန်းစစ်အုပ်ချုပ်ရေးကောင်စီစန့်ကျင်လှုပ်ရှားမှုတွေအရှိန်မပြတ်ဇက်တိုက်ပြုလုပ်နေတာနဲ့အတူစစ်တပ်ဘက်ကဆန္ဒပြနေတဲ့ရွာတွေကိုမီးရှို့တာအပါအဝင်နှိမ်နှင်းဖြိုခွဲနေပါတယ်။ဆရာနာရှင်ကိုစန့်ကျင်နေတဲ့ပြည်သူတွေကတော့ဒေသဆောင်မှာဆက်ပြီးတော့ဆန္ဒပြနေတယ်လို့ရရလက်နက်နဲ့ပြန်ပြီးခုခံနေကြတဲ့အခြေအနေလည်းရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စစ်တပ်အာဏာသိမ်းနောက်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့တယ်လို့CDM လှူရှောင်းမှုကိုအပြေးလို့စစ်ကောင်စီကဖန်ဝရန်ထုတ်ထားတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်ဝစိမ့်တောင်ဒေသတပြေအေးကျေးရွာကဘုန်းတော်ကြီးတစ်ပါးကိုဒီကနေ့အစောပိုင်းမှာစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးချိန်ရွာသားတွေကပြန်ခုခံတဲ့အတွက်နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တပြေအေးကျေးရွာကဆရာတော်ဦးတော်ပါသားကအခုလိုမိန့်ကြားပါတယ
်။ရွာအရှိဘက်ကဖုံချောင်းရှိတယ်ဖုံချောင်းရှိဘက်ကကောင်းမွာနေတော့တည်ပြစ်တာ။တည်ပြစ်တာအဲ့ဒီမှာရွာဘေးလေးမှာလည်းဒီနာကောင်းတာတကူကတော့ရာသူရာသားတွေကအရင်ညီတော့သူတို့မှလည်းဒီဒေတာလောက်တဲ့ဒီတူမီတနတ်တွေရှိရဲအဲ့ဒါအရင်ကခံပြကြတော့အင်းအားရမ်းများတဲ့ခါကျတော့နောက်ဆုံးမနေ့3နာရီ4နာရီလောက်ကနေစပြစ်တာဟောလောက်ထိညနေ2နာရီလောက်ထိကြာတယ်အဲ့ဒါပြစ်ကြခတ်ကြရင်လည်းနောက်ဆုံးတော့သူတို့ကဦးစင်းတို့တစားကနေခေါ်သွားပြီးတော့အခုတော့ထွက်သွားပြီအဲ့ထွက်သွားတာကိုရာသားတွေကပြန်ပြီးတော့ရာသားတွေပြန်ပေးဖို့ဆိုပြီးတော့လိုက်ကြည့်ရင်အခုဒီပြစ်တုံးရှိသေးတယ်ဒီဆုံးလည်းရှိတယ်လို့ပြောတယ်လောလောဆယ်ပဲခုနလေးမှကိုဖုံးဝင်လာတာကတော့တယောက်တော့ကြာသွားပြီဆိုတော့တင်းမိုးတယ်ရှီလန်းကနေပေါ့နော်အဲ့ဒါတန်ရရတာလည်း3-4ဦးရှိတယ်မနေ့ကကို3-4ဦးရှိတယ်တန်ရရကအနည်းဆုံးကတန်ရရတဲ့လူက9ဦး10ဦးတော့ရှိမယ်ဒီဆုံးကတော့ဦးရင်းကလည်းတိကျမပြောနိုင်ဘူး2ဦး3ဦးတော့ရှိမှထင်တယ
်စကိုင်းတိုင်းတွေကစကိုင်းမြို့မှာတော့ညကင်းဆောင်နေသူကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပွဲချင်းပြီးတည်ဆုံးသွားပြီးနာရီကိုနေချင်းလုလဲ့ရပါတယ်ဒါပြင်မန္တလေးတိုင်းဒေသကြီးပြင်ဦးလင်ခိုင်စင်ကူးမြို့နယ်ညောင်ဝန်းကျေးရွာမှာ ABD ရဲ့ညာဘက်ကညာတပိတ်ဆန္ဒပြလို့စစ်တပ်နဲ့ရဲကရွာကိုရောက်လာပြီးနေအိမ်တချို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကျေးရွာသားတူကပြောပါတယ
်။9နာရီလောက်မှာကသူတို့ကကား3စီးကား4စီးနဲ့ဝင်လာပြီးတော့ကျွန်တော်တို့ရွာထဲကိုဝင်ပြီးတော့အဲ့ဒီကျွန်တော်တို့ရွာအရှေ့ပိုင်းလောက်ကြတဲ့အိမ်ပေါ့ဗျာကျွန်တော်တို့အဲ့ဒီအိမ်3အိမ်ကိုကျွန်တော်တို့မီးရှို့သွားတယ်ဗျာ။တနက်မိုးပေါထောင်ဖောက်ပြီးတော့ဝင်လာတာပေါ့ဗျာအဲဝင်လာပြီးတော့ကျွန်တော်တို့အဲ့မှာပဲသူတို့ဘူဒိုဇာဝါကကျွန်တော်တို့ဘဖိုးတစည်းပါတယ်ဘဖိုးနဲ့ကျွန်တော်အိမ်တွေကိုအဲ့ဒီနှစ်ထပ်အိမ်တွေကုန်တွန်းလှဲပြီးတော့သူတို့မီးတွေနဲ့တက်စီတွေလောင်းပြီးမီးတွေရှို့ကြတာပေါ့အဲ့ကြေးရွာလူ၄ယောက်လည်းသူတို့မင်းညားကတခါတည်းဖမ်းသွားတယ်အဲ့လိုမျိုးဆိုကျွန်တော်တို့ကမင်းညားတုန်းကတော့ကျွန်တော်တို့ညောင်းကဒီဟိုကျွန်တော်တို့ဒီအာကစားကွင်းပေါ့ဗျာဘလုံးကွင်းထဲမှာကျွန်တော်တို့လူ340လောက်ဒီညာသပိတ်သဘောမှုနဲ့လုတ်တဲ့ဟာမျိုးကိုသတင်းပေးတဲ့လူကရှိလို့မို့သူတို့ကဝင်ပြီးတော့ဖြိုတာလို့တော့ကျွန်တော်တို့ကြေးရွာကိုတော့အဲ့လိုတော့အဲ့လိုပဲပြောတယ်ဗ
ျဒီလိုမျိုးနေအိမ်တွေကိုမီးရှို့တာညာသပိတ်ကိုဖြိုခွင်းတာကြောင့်ကြေးရွာနေသူတချို့ဟာအနီးအနားကကြေးရွာတွေစီမှာထွက်ပြေးခိုလုံနေကြရပါတယ်ဒီကိရက်ရက်တွေကစစ်ကောင်စီစန့်ကျင်ရေးဆန္ဒပြလို့ပြစ်ခတ်တာတွေရှိခဲ့တဲ့မြကြီးနားမျိုးမှာဒီကနေ့လဲဆန္ဒပြကြပါတယ်ဒီနေ့တော့အကြမ်းဖက်ဖြိုခွဲတာမရှိဘူးလို့ဒေသခံတူကပြောပါတယ်
။ဟုတ်ချင်းတယ်ဒီနေ့တော့တပိတ်တော့ပုံမှန်တိုင်းမရှိသေးဘူးလို့ဆရာတော်ဟုတ်။ဖြိုခွဲရတော့စစ်တပ်ကတော့နောက်ကနေလိုက်နေတယ်သူတွေကဆက်စားတပိတ်ပုံစံနဲ့တော့ရက်ကွက်လိုက်တော့လုံနေကြတော့တွေ့တယ
်။မြကြီးနားမျိုးပေါ်ကဆန္ဒပြပွဲတွေကိုတက်ကပြစ်လို့တေဆုံးသူ3ဦးထိရှိခဲ့ပြီးအများပြားဒဏ်ရာရတယ်လို့လူအယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ကချင်ပြည်နယ်ကပဲမိုးညင်းမြို့မှာလဲဆန္ဒပြပွဲတွေရမသွားပဲပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့မိုးညင်းမြို့ကတူကပြောပါတယ
်ဆန္ဒပြရတာလဲအရှိရနဲ့ကိုင်ရှိတူရှိအဲ့လိုလေးထွက်ပြီးတော့မှဆန္ဒပြကြလေးပဲရှိရတဲ့အဲရက်သွားမယ်တော့ထင်မူရတာခဏတဖို့နဲ့ပြန်ပြီးတော့မှကတိဆန္ဒပြကြလေးမယ်လို့တော့ထင်တယ်
ရန်ကုန်မန္တလေးမုံရွာနဲ့တဝဲအပြင်တခြားမြို့ကြီးတွေမှာလည်းဆရာနာသိမှုကိုပုံစံမျိုးစုံနဲ့ကန့်ကွက်နေကြဆဲပါနိုင်ငံတော်မှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ထားကြောင်းသေဆုံးသူ930ကျော်ရှိနေပြီဖြစ်ပြီးအများစုကရန်ကုန်နဲ့မန္တလေးတို့ကဖြစ်ပါတယ်ခင်ဗျာ